ဗစ်တင်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24ရက်နေ့အစောပိုင်းမှာမီးကြီးကျန်လောင်ကျနေပြီးမီးသက်သမားတွေဆက်လက်ငြိမ်းသက်နေသေးပါတိုက်ဆုံးသူ6ဦးကိုအတီးပြီးနိုင်ပြီလို့လန်ဒန်ရေမှူး Stop Candy ကပြောပါတယ်ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်ရမှာတိုက်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းလန်ဒန်ရေမှူးကပြောပါတယ်မီးကိုမှော်နေတဲ့သူတွေပါဝင်ဒဏ်ရာရသူ50ရုပ်ကိုစေရင်ပို့ထားရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမီးလောင်တာဖြစ်ပြီးဒီအဆောက်အအုံမှာအင်ကန်ပေါင်း140ရှိပြီးလူပေါင်း50လောက်နေထိုင်နေကြတာလို့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ကြီးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်အဆောက်အုံရဲ့ထပ်ပြေးရဲမှာမိစားလောင်တဲ့အချိန်မှာပဲအော်ဟစ်အကူကြီးတောင်းမှန်နေကြခဲ့ကြသလိုပိတ်မိနေသူတွေကလည်းကယ်ဆယ်ရေးအကူကြီးတောင်းတဲ့အနေနဲ့လက်ကင်ဖုံးတွေကမိတွေဖွင့်ပြီးပရင်းပေါက်တွေကနေအချက်ပြနေကြတာကိုတွေ့ရလို့အနီးနားမှာနေသူတွေကပြောပါတယ်အဆောက်အုံမှာနေဆိုင်သူတချို့ကတော့ကလေးငယ်တွေကိုချီထားကြတာကိုပရင်းပေါက်ကနေတွေ့နေရသလိုအထက်နေမှာနေသူတချို့ကတော့အောက်ကိုခုန်ဆကြတာလည်းတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ကြီးနဲ့မနေ့ဆယ်နိုင်လောက်ကစားပြီးမိလောင်နေတာဖြစ်ပြီးအဆောက်အုံကြီးအတွင်းမြင်းမြန်းကူးဆက်လောင်ကျန်ခဲ့တာပါ။ဘယ်ကနေစပြီးမီးလောင်ခဲ့လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်းမြန်းမီးကူးဆက်လောင်ကျန်တယ်လဲဆိုတာကိုပြောဖို့တော့စောလုံးလေးရဲ့လို့မီးလောင်မှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။မီးလောင်တဲ့အဆောက်အုံကနေကယ်ထုတ်လာသူတချို့ကတော့မီးလောင်မှုအချက်ပြတာမကြားခဲ့ဘူးလို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းတနားရီလောက်မှာမီးစလောင်ချိန်မှာပလတ်စတစ်စုံစမ်းတွေထွက်ခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။